တူးခွင့်ရေးရှင်နေအန်ဒီဟော့ကိုအပြစ်မရှိကြောင်းဒီကနေ့ထိုင်းတရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်အန်ဒီဟော့ဟာအစိုးရမဟုတ်တဲ့အဖွဲ့တစ်ခုဖြစ်တဲ့ Finwatch ကထုတ်တဲ့ Cheap has a high price အစီရင်ခံစာအတွက် Natural Fruit Company ကရွှေ့ပြောင်းလုပ်သမားတွေကိုတွေ့ဆုံမေးမြန်းအချက်အလက်စုဆောင်းတာတွေလုပ်ခဲ့တာကြောင့်တရားစွဲခံခဲ့ရတာဖြစ်ပြီး Finwatch အဖွဲ့ရဲ့အမှုဆောင်ရာရှိချုပ်ကလူ့ခွင့်ရေးချိုးဖောက်တာတွေကိုသူတေသနာပြုအချက်အလက်ရှာဖွေတာဟာရာဇဝတ်မှုမဟုတ်ဘူးလို့ပြောပါတယ်2013ခုနှစ်မှာအန်ဒီဟော့ကို Natural Fruit Company ကအသက်ရေးဖြတ်မှုကွန်ပျူတာရာဇဝတ်မှုစတဲ့စွဲချက်တွေနဲ့တရားစွဲခဲ့ပြီး2016ခုနှစ်စက်တင်ဘာလထဲမှာဘန်ကောက်တောင်ပိုင်းခရိုင်ရာဇဝတ်တရားရုံးကနေ၄နှစ်ထောင်ဒဏ်ကနေလျှော့ပေါ်ပြစ်ဒဏ်တစ်နှစ်၂နှစ်ဆိုင်းငံ့ပေးပြီးဒဏ်ငွေကတော့ထိုင်းဘတ်ငွေ2သိန်းယူရို9,900ကနေထိုင်းဘတ်ငွေ3သိန်းခွဲယူရို4,300အဖြစ်လျှော့ပေါ်ပြစ်ဒဏ်ချမှတ်ခဲ့ပါတယ်ဒါပေမဲ့2018ခုနှစ်မေလအတွင်းအယူခံဝင်ချိန်မှာစီရင်ချက်ဟာပြောင်းပြန်ဖြစ်သွားခဲ့ပြီးအန်ဒီဟော့ဟာဥပဒေနဲ့မညီညွတ်တဲ့လုပ်ရက်တွေကိုဆောင်ရွက်ခဲ့တာမဟုတ်ကြောင်းတရားရုံးမှာတင်ပြခဲ့တဲ့သက်သေအထောက်အထားအားလုံးအရ Natural Fruit Company ဟာတကယ်ပဲအလုတ္တမအခွင့်အရေးချိုးဖောက်တာတွေဖြစ်နိုင်ခြေရှိတယ်လို့ဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်ကိုအန်တီဟော့ကကြိုဆိုခဲ့ပေမဲ့သူ့အပေါ်မှာမမျှတာတဲ့စီရင်ချက်ကိုနှစ်ပေါင်းများစွာချမှတ်ပြီးမှအခုလိုပြန်ပြီးတော့ဆုံးဖြတ်တဲ့အပေါ်မှာတော့သူ့မိသားစုနဲ့သူ့ရဲ့လုပ်ဖော်ကိုင်ဘက်တွေကအောင်ပွဲအဖြစ်မမှတ်ယူကြောင်းနဲ့သူဟာသံပေါင်းများစွာသောရွှေ့ပြောင်းအလုပ်သမားတွေရင်ဆိုင်နေရတဲ့အန်ဒီယာတွေနဲ့အခွင့်အရေးချိုးဖောက်ခံရမှုတွေအတွက်ဆက်ပြီးအလုပ်လုပ်သွားမှာဖြစ်တယ်လို့ပြောပါတယ်အန်ဒီဟော့ဟာ2016ခုနှစ်ကလေးကထိုင်းနိုင်ငံကနေထွက်သွားခဲ့ပြီးထိုင်းတရားရုံးကသူ့အပေါ်မမှန်ကန်တဲ့စွဲချက်တွေကိုအမှန်တိုင်းဖြစ်အောင်ဆုံးဖြတ်မပေးရင်ထိုင်းနိုင်ငံကိုပြန်မလာဘူးလို့ပြောပါတယ်။သူဟာခုထိလည်းအရှိတောင်အာရှဒေသတွေကရွှေ့ပြောင်းအလုပ်သမားတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုတွေအတွက်ဆက်ပြီးတော့အလုပ်လုပ်ပေးနေပါတယ်ရှင်။